တရုတ်နဲ့တကူပဲဆင်နွှဲနေတဲ့ဟောင်ကောင်ကျွန်းမှာဆန္ဒပြသူတွေနဲ့ရဲတွေကြားအဓိကရုံးဖြစ်ပွားခဲ့လို့အတော်များများဒဏ်ရာရခဲ့တယ်လို့20ကျော်ဖမ်းဆီးခံခဲ့ရပါတယ်။မွန်ခေါကအရက်မှာလိုင်စင်မဲ့ဈေးရောက်နေတဲ့စားတော့ဆိုင်တွေနဲ့ဈေးဆိုင်တွေကိုရဲတွေကလိုက်လံနှိမ်နင်းရကဆန္ဒပြမှုတွေဖြစ်ခဲ့ပြီးရဲကတနက်ကိုသတိပေးတဲ့အနေနဲ့မိုးပေါ်ထောင်ပစ်ခဲ့ပါတယ်။ရဲတွေလိုက်လံဖမ်းဆီးနေတဲ့လမ်းပေးဈေးဆိုင်တွေကိုကာကွယ်ဖို့တက်ကြွလို့ရှားသူတွေရောက်လာချိန်မှာအခြေအနေကပိုတင်းမာသွားတာဖြစ်ပါတယ်။နှစ်ကူးချိန်လမ်းပေးဈေးရောက်ကြတာဟာဟောင်ကောင်ရဲ့ရိုးရာတစ်ခုဖြစ်ပြီးတရုတ်ပြည်မှာကြီးရဲ့လွှမ်းမိုးလာမှုကြောင့်ဟောင်ကောင်ရဲ့ယဉ်ကျေးမှုတွေကွယ်ပြောက်နေပြီလို့ဆန္ဒပြသူတွေကပြောပါတယ်။ဆန္ဒပြသူတွေဟာလမ်းပေါ်မှာမီးရှို့တာတွေလုပ်ခဲ့တယ်လို့ရဲတွေကလည်းအုတ်ခဲတွေအမိုက်ဘုံးတွေပလင်းအလုပ်တွေနဲ့တခြားအရာဝတ္ထုတွေနဲ့ပစ်ပေါက်ခဲ့ကြပြီးအ ਨੇ ဆုံးလမ်းပြရဲတအူးကိုလည်းလဲကျသွားတဲ့အထိအတင်းတွန်းထိုးခဲ့ကြပါတယ်။ဆန္ဒပြမှုအတွင်ရဲ၃ဦးထက်မနေ့ထိခိုက်ဒဏ်ရာရရှိပြီးဆန္ဒပြသူ၃ဦးကနေ24ဦးအထိဖမ်းဆီးခံခဲ့ရတယ်လို့ဟောင်ကောင်ကလာတဲ့သတင်းတွေကဆိုပါတယ်။ကြိုတင်ကာကွယ်မှုတွေလုပ်တဲ့အနေနဲ့မွန်ဂိုမြေအောက်ယထာပူရာယုံကိုလည်းအာဏာပိုင်တွေကပိတ်ထားပါတယ်။တရုတ်ပြည်မကြီးအုပ်ချုပ်မှုလက်အောက်မှာနိုင်ငံရေးလွတ်လပ်မှုပုံမရရှိအောင်သတင်းပတ်နဲ့ချီဟောင်ကောင်မြို့လယ်ကိုပိတ်ဆို့ဆန္ဒပြတောင်းဆိုကြတဲ့ဒီမိုကရေစီလှုပ်ရှားသူတွေကိုရဲတွေကအင်အားသုံးဖြိုခွင်းမှုတွေပြုလုပ်ခဲ့တဲ့2014ခုနှစ်နောက်ပိုင်းအခုအင်္ဂါနေ့မှဖြစ်တဲ့အဓိကရုံးဟာဟောင်ကောင်မှာအဆိုးရွားဆုံးအကြမ်းဖက်မှုတစ်ခုဖြစ်ပါတယ်ခင်ဗျာ။